Milo 25 ရဲ့နေ့ကရေဖန်ထားစဉ်တွင်တည်ဆုံးခဲ့ရတဲ့ African American အမျိုးသား George Floyd အတွက်တီးတန့်စာပနအခမ်းအနားကို Texas ပြည်နယ် Houston မြို့မှာ Texas ဆန်တော်ချိန်နေ့လည်း7 ရက်ကစတင်ကျင်းပခဲ့ပါတယ်။အခမ်းအနားမှာလူခွင့်တက်ကြွလှုပ်ရှားသူခရီးရန်တရားဟောဆရာ El Sharpton က Floyd နဲ့ပတ်သက်တဲ့အောက်မေ့ပွဲရာတွေနဲ့အတူခွဲခြားဆက်ဆံမှုမရှိစေဖို့ဟောပြောခဲ့တယ်လို့ Houston မြို့တော်ဝန် Sylvester Tanner ကတော့ရဲတွေလေဘင်းကိုညှစ်ပြီးဖမ်းဆီးမှုကိုတားမြစ်လိုက်ကြောင်းအခမ်းအနားမှာပဲကြေညာခဲ့ပါတယ်။ Democratic Party ကသမ္မတလောင်းဖြစ်တဲ့ဝင်းရောက်ရှင်ပြိုင်မဲ့ဒုသမ္မတဟောင်း Joe Biden ကလည်းဇာပနအခမ်းအနားအတွက်ဗီဒီယိုဂွေပေးပို့ပြီးအခုချိန်ဟာခွဲခြားဆက်ဆံမှုအတွက်တရားမျှတမှုကိုဆောင်ကျဉ်းပေးရမယ့်အချိန်ရောက်ပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဇာပနအခမ်းအနားပြီးမှ Houston ရဲတွေခြံရံပြီး Houston နားက Portland မှာရှိတဲ့ Houston Memorial Garden မှာ Floyd ရဲ့ရုပ်ကြွင်းကိုသူ့မိခင်ဂူဘေးမှာမြေမြုပ်တကြိုမှာဖြစ်ပါတယ်။ Floyd ငယ်စဉ်ကတက်ခဲ့တဲ့ထက်တန်းကျောင်းမှာတနင်္လာညကမိအောင်စုံထွန်းပြီးဂုဏ်ပြုခဲ့တယ်လို့ Los Angeles, Boston, Oakland, Las Vegas နဲ့ New York အပြင် American တခြားမြို့ကြီးတွေကမြို့တော်ခန်းမတွေမှာလည်းမီရီထင်အောင်ထွန်ပြီးဂုံပြုတ်ခဲ့ကြပါတယ်။ flight တည်ဆုံးခဲ့ရတဲ့နောက်ပိုင်းတရားရေးညှတမှုရှိစေဖို့နဲ့စနစ်တကျပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ American နိုင်ငံတဝန်းသတင်းနှစ်ပတ်ကျော်ကြာဆန္ဒပြမှုတွေဖြစ်ပွားခဲ့တယ်လို့ကမ္ဘာတလောမြို့ကြီးတွေမှာလည်းခွဲခြားဆက်ဆံမှုမရှိစေဖို့အတွက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရပါတယ်။